ကယားပြည်နယ်တီမောစုမြို့မှာစစ်ကောင်စီတပ်တွေအခြေပြုထားတဲ့ရဲစခန်းကို KPDF ကယင်းနီပြည်သူ့ကာကွယ်ရေးတပ်ဘက်ကနေမရိညာနေပိုင်းမှာတိုက်ခိုက်ခဲ့ပါတယ်။စစ်ရေးတင်းမာနေတဲ့ကယားပြည်နယ်ထဲမော်တော်ယာဉ်ဝေရမှုကိုပိတ်ပင်ထားတယ်လို့တိရခန်တွေကပြောပါတယ်။ဒီလိုရင်ဝင်ထွက်ပိတ်ပင်ခဲ့ရင်ကယားပြည်နယ်အတွက်ထိခိုက်သွားမယ်လို့လည်းတိရခန်တွေကပြောပါတယ်။ဒီအကြောင်းကျွန်တော်နိုင်ကွန်းအိမ်ကနေပြောပြပေးမှာပါ။မေလ23ရက်နေ့ကစပြီးပြစ်ကတ်တက္ကမှုဖြစ်ပွားခဲ့တဲ့ကယားပြည်နယ်တီမောစုမြို့မှာမနေ့ကတောက်ကြံနေညပိုင်းမှာရဲစခန်းတစ်ခုကိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့တယ်လို့မြို့ခံတူကပြောပါတယ
်။ဒီကပြည်သူ့ရဲစခန်းကိုတောက်ရလက်နက်ကြီးကနေရောချရတယ်ကျန်တဲ့ပြည်ထောင်စုကချရတယ်။ဒီကောင်မတော်တိတ်ဆိတ်နေတဲ့ကြီးကမှုလို့မြချ
ညပိုင်း9နာရီကနေ12နာရီထိကြာမြင့်တဲ့ဒီပြစ်ကတ်မှုမှာနှစ်ဖက်ထိခိုက်မှုတွေရှိနေတယ်လို့မြို့ခံတချို့ကပြောပေမဲ့တရားသိမပြုတ်နိုင်သေးပါဘူး။ဒေသကွဲမှာစစ်တပ်ဘက်ကနေလက်နက်ကြီးပစ်ကူတွေနဲ့ပြစ်ခတ်ခဲ့တယ်လို့လည်းဒေသခံတွေကဆိုပါတယ်။မင်းညကတီမောစုမြို့တွင်ပြစ်ခတ်တိုက်ခိုက်မှုအခြေအနေမသိရပေမဲ့မေလ29ရက်နေ့ညမှာနှစ်ဖက်ပြစ်ခတ်တိုက်ခိုက်မှုတွေရှိခဲ့တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စွန်မင်းထွန်းကပြောပါတယ်။
မဆက်ခွန်ရည်နေတော့တို့အဲ့မှာရှိတဲ့နေရကန်တိုင်းရင်ကိုဓာတ်ပြစ်တာတော့ရှိတယ်။ညာ5နာရီလောက်မှသာဖြစ်တာရှိတယ်။ဒီညာမြက်ပိုင်းမှာတစ်ချိန်သာပြစ်တာရှိတယ်။အဲ့ဒီနှစ်ချိန်ဓာတ်ပြစ်ခဲ့တာရှိတယ်။အဲ့မှာပြန်လည်းပြစ်ခတ်မှုတော့ရှိ
တယ်။ဒီမော့ဆူမြို့မှာမေလ23ရက်နေ့ကနေစပြီးပြည်သူ့ကာကွယ်ရေးတပ်နဲ့စစ်ကောင်စီတပ်ဖွဲ့တွေကြာပြစ်ခတ်မှုတွေအစဉ်ဖြစ်ပွားနေတာပါ။ဒါအပြင်လွိုင်ကော်မြို့မှာလည်းညရုံးကလက်နက်ပြစ်ခတ်တာတွေကြမ်းနေရပေမဲ့တိုက်ပွဲဖြစ်ပွားတာမရှိပဲစစ်ကောင်စီတပ်ဘက်ကတပတ်တပြစ်ခတ်တာလို့မြို့ခံတွေကဆိုပါတယ
်။ညအချိန်မှာကလွယ်ကော်မှာလုံးတံပေါ်ချော့ချဲ့ထားတာပဲရှိနေ။အခုလောစီတော့ဒါကမှမကြမ်းရဘူ
း။ဒီလိုစစ်ရေးသိမ်းမှနေတဲ့ကယားပြည်နယ်ဘက်ကဒီနေ့ကစပြီးတော့မော်တော်ယာဉ်အဝင်တချို့ပိတ်ပင်ထားပါတယ်။ယာဉ်ဝင်ထွက်ပိတ်ပင်သွားမယ်လို့တရားဝင်ထုတ်ပြန်တာမရှိပေမဲ့လက်ရှိကယားပြည်နယ်ဘက်ကရိတ်ခါတင်ပို့မှုပိတ်ပင်နေတယ်လို့လည်းလွယ်ကော်မြို့လူမှုရေးလှုပ်ဆောင်နေသူတွေကပြောပါတယ်။
ဒီတားပြရတော့ကိုယ်တည်းအချိန်စမ်းမထားတာလည်းတော့သာမိတယ်။ကိုယ်တည်းရတော့ဒီဆက်တဲ့ချက်ပုံစံများတော့လောက်လာတဲ့ပုံစံမျိုးတော့မြင်လာရတော့နော်။ဆက်ဆက်ရတော့တန်းစီပြင်လောင်းလာတယ်။ဆန်လို့ပဲတင်လာတဲ့ဟာတွေတော့အကုန်လုံးပိတ်ထားတယ်လို့သားတယ်။ကျုပ်ထုတ်ပြန်တော့မျိုးတော့မရှိ
။တန်ငူမျိုးကနေလာတဲ့တိမောစုကားလန်းကိုစစ်ကောင်စီတပ်ကပိတ်ဆို့ထားတယ်လို့လည်းမြုပ်ခံသူကပြောပါတယ်။
အဝင်တော့တုံလန်းချောင်းချန်အဲ့ဒီတုံလန်းချောင်းလည်းဖိတ်ဆို့နေပြီအဲ့မှာဒီမော့ဆူရှိဝင်နေတယ်ဒီမော့ဆူပြောလည်းကတော့ပါပါအမှန်တော့ပြန်ကြည့်ရှေ့ခုလည်းတန်းကြလည်းသာကြနေတော့ပြရတယ
်ခရီးပြင်းတဲ့ကိုအဝင်ထွက်ကားလိုင်းဂိတ်တွေဖြစ်တဲ့အောင်ပန်းဒီဂျစ်နောင်တရားဂျာမနီဆောင်းကန်းလန်းတွေကိုအဝင်ပိတ်ပင်ထားပြီးလို့ဒေသခံတွေကဆိုပါတယ်ကယားပြည်နယ်ကိုအဝင်ထွက်ပိတ်ပင်ထားတယ်လို့သတင်းပေါ်ထွက်နေပေမဲ့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စွန်မင်းထွန်းကတော့လုံခြုံရေးရစစ်ဆေးနေတာလို့ခုလိုပြောပါတယ်
။ရေနေရတော့ကျွန်တော်စစ်ဆေးနေတာရှိပါတယ်။အဲဒီဘက်ကနေဒီကျွန်တော်တို့ဟိုလက်နက်တွေလက်ခတ်မိရရှိတယ်။မိုင်းတွေလက်ခတ်မိရရှိတယ်။ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ကဒီရေဝင်ထွက်တွေကိုစစ်ဆေးနေတာစစ်ဆေးခွင့်ပြုလျက်ရှိပါတယ်ဗျာ
။ဒီလိုလမ်းကြောင်းပိတ်ပင်မဲ့ဆိုရင်စစ်ရှောင်းတွေနဲ့ဒေသခံတွေအတွက်စန္ဒရိတ်ခါတင်ဖို့စိုးရိမ်နေရတယ်လို့စစ်ရှောင်းကော်မတီတွေကပြောပါတယ်။လက်ရှိလွိုင်ကော်နဲ့တီမောစုဘက်မှာစစ်ရှောင်းဥယျာဉ်9000ခန့်ရှိနေပြီးနေရာထိုင်ခင်းတဲ့စေဝါကူညီတွေလိုအပ်နေပါတယ်။ကြားပြည်နယ်ထက်ကအိုးအိမ်ပြည့်ထွက်ပြေးနေရတဲ့သူတွေအတွက်မြန်မာနိုင်ငံကြက်ချင်းဒီအသင်းကနေအရေးပေါ်ကယ်ဆယ်ရေးပစ္စည်းတွေပေးပို့တယ်လို့ထုတ်ပြန်ထားပေမဲ့လက်ရှိဒုက္ခတွေတွေလက်ထဲမရောက်သေးပါဘူး။ကျွန်တော်နိုင်ကုန်းနေ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်ခင်ဗျာ။